မေရိကန်မဲဆန္ဒရှင်တွေကနောက်တက်လာမဲ့သမ္မတသည်အဖြစ်ဒေါ်နယ်ထရမ့်ကိုရွေးချယ်ခဲ့ကြပါပြီ။သမ္မတရာထူးအတွက်မကြာခဏဆိုသလိုသဘောထားကွဲပြားမှုတွေနဲ့အချိန်အတော်ကြာခါခါတီးတီးရှင်ပြိုင်ခဲ့ကြပြီးတဲ့နောက်အမေရိကန်ဒီမိုကရေစီရဲ့အခြေခံအုတ်မြစ်ကိုအလေးထားတဲ့အနေနဲ့အေးစေးတည်ငြိမ်တဲ့အာဏာလွှဲပြောင်းပြီးရေးတွေလုပ်ငန်းတွေစတင်နေကြပြီဖြစ်ပါတယ်။ VOA သတင်းတော် Chris Simkin သတင်းပေးပို့ထားတာကိုဒေါ်ကင်ဆိုဝင်းကပြောပြပေးမှာပါရှင
်။
ဒီကောက်ပဲပြီးသွားပြီနဲ့နိုင်ငံတော်လုံးမှာတော့စိတ်ဝမ်းကွဲပြားမှုတွေနဲ့နဲ့ဆိုင်ဆိုင်ရှိနေစေဖြစ်ပါတယ်ဟီလရီကလင်တန်ကဒေါ်နယ်ထရမ့်ကိုရှုံးသွားတဲ့အတွက်အင်ပီရိုအပြင်ဘက်မှာမကျေနပ်သူတွေစုယုံပြီးခံစားချက်တွေကိုလာပြီးရင်ဖွင့်နေကြပါတယ
်
နာနာကြီးကြီးဖြစ်ခဲ့ကြတဲ့နိုင်ငံရေးပြိုင်ပွဲကြီးရဲ့နောက်မှာတော့အရေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံပြန်လည်စည်းလုံးညီညွတ်ရေးလမ်းကြောင်းကိုအခုလိုဖြည့်ဆည်းလိုက်ပါတယ
် We owe herA major debt of gratitude for her service to our country.
Hillary Clinton ရဲ့ကျေးဇူးတွေရှိပါတယ်။သူနိုင်ငံတာဝန်တွေထမ်းဆောင်ခဲ့တဲ့အတွက်သိတ်ကိုကျေးဇူးတင်ထိုက်သူတယောက်ဖြစ်ပါတယ်။သွေးစည်းမြင့်တဲ့ပြည်သူတွေအဖြစ်ကျွန်တော်တို့ပူးပေါင်းဆောင်ရွက်ကြဖို့အချိန်ရောက်နေပါပြီ
။ရှုံးသွားတဲ့ Hillary Clinton ကတော့အသွင်ကူးပြောင်းရေးတစိုက်တည်းသားအဖြစ်ပါတီကြီးနှစ်ရာကြာကွဲပြားခြားနားမှုတွေအဆုံးသတ်ရေးအတွက် Donald Trump အစိုးရနဲ့အတူသူပူးပေါင်းဆောင်ရွက်မယ်လို့အခုလိုကန့်လန့်လိုက်ပါတယ
် Our constitutional democracy enshrines the peaceful
ကျမတို့ဖွဲ့စည်းပုံအခြေခံဥပဒေပါဒီမိုကရေစီအစ်စ်သာရကငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးကိုတံပိုးထားပါတယ်ကျမတို့အနေနဲ့လေးစားရုံနဲ့မကဘဲမျက်မျက်နှုံနှုံတံပိုးထားတာပါ
နိုင်ငံကိုဥဆောင်ပြီးတာဝန်ယူကြမယ်အစိုးရအဖွဲ့ဝင်ကြီးတွေအပါအဝင်အစိုးရအသစ်အတွက်ဝန်ထမ်းတွေရွေးချယ်နိုင်ရေးအတွက်သမ္မတအိုဘားမားအစိုးရကအရေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အသွင်ကူးပြောင်းရေးအဖွဲ့နဲ့အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးရေးတည်ကြရအောင်ပူးပေါင်းဆောင်ရွက်သွားမယ်လို့သမ္မတအိုဘားမားကအခုလိုကန့်ကန့်လိုက်ပါတယ်။
We are now all rooting for his success in uniting and leading the country.
နိုင်ငံကိုစည်းလုံးညီညွတ်စွာဦးဆောင်ဖို့သူ့ရဲ့အောင်မြင်မှုတွေကိုကျွန်တော်အားလုံးချီးကျူးနေကြပါတယ်။ညီညွတ်စွာအာဏာလွှဲပြောင်းရေးဟာကျွန်တော်တို့ဒီမိုကရေစီရဲ့ထူးခြားတဲ့အမှတ်စင်ကြတာတစ်ခုဖြစ်ပါတယ်။လာမယ့်လတွေအတွင်းမှာဒါတွေကိုကဘာကြီးကိုပြသသွားမှာပါ
။ဒေါ်နယ်ထရမ့်ကရွေးကောက်ပွဲမတိုင်ခင်တုန်းကတော့ချုံးမွေစွာအသွင်ကူးပြောင်းရေးအပေါ်တန်မြရီပွားခဲ့ပြီးရွေးကောက်ပွဲရလဒ်ကိုသူ့လက်ခံမင်မခံဘူးဆိုတာကိုပြောဆိုဖို့ညှင်းဆိုခဲ့ပါသေးတယ်။အရေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့သမ္မတတာဝန်တွေမထမ်းဆောင်ပြီးသွေးစည်းညီညွတ်ရေးအတွက်ဇောင်းပေးတဲ့စကားတွေပြောဖို့လိုအပ်တယ်လို့ Brookings Institute သုတေသနဌာနရဲ့နိုင်ငံရေးအကဲခတ်ပုဂ္ဂိုလ် Norman Eisen ကတုံ့ပြန်ပါတယ
် was all he can do as a first step to send a
မင်းညားကသူပြောခဲ့တဲ့မိကုံးကတော့ပါတီစွဲမထဘဲလက်ခံဖို့နဲ့စည်းလုံးညီညွတ်ရေးအတွက်ဆက်လုပ်သွားမယ်ဆိုတာကိုပဲပထမဆုံးခြေလှမ်းအဖြစ်သူလုပ်နိုင်ပြနိုင်ခဲ့တာပါ
သမ္မတအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်ကတော့ဒေါ်နယ်ထရမ့်သမ္မတသက်တမ်းစတင်ဖို့အတွက်ကျန်းသစ်စာကျင်းပမှုအခမ်းအနားကျင်းပမယ့်ဇန်နဝါရီလ20ရက်နေ့မှာအဆုံးသတ်မှာဖြစ်ပါလိမ့်ရှင်။